မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်တန့်အောင်ဖိအားတိုးမြင့်ပေးဖို့နဲ့မြန်မာပြည်သူတွေရဲ့အသံတွေကိုလစ်လျူမရှုဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်ချလက်ကနိုင်ငံတကာအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်မြန်မာစစ်တပ်ကလည်းပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်ပြီးအရသာအုပ်ချုပ်ရေးပြန်လွှဲပေးဖို့သူကထပ်ပြီးတိုက်တွန်းပါတယ်စစ်တပ်အာဏာသိမ်းခဲ့တာတနှစ်ရှိလာချိန်မှာမြန်မာပြည်သူတွေဟာလွတ်လပ်ခွင့်တွေနဲ့အသက်တွေအများပြားပေးဆက်ခဲ့ရပြီးဖြစ်ပြီးဒီမိုကရေစီအတွက်ဆက်လက်တိုက်ပွဲဝင်နေကြရတော့မယ်လို့ပြောပါတယ်ဒီလိုမျိုးလူ့ခွင့်ရေးအတွက်ရွေးချွညွန်တိုက်ပွဲဝင်နေသူတွေနဲ့ဒီသတင်းပတ်ထဲမှာပဲသူတွေ့ဆုံစကားပြောခဲ့တယ်လို့လည်းပြောပါရယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်လတရနေ့ကစလို့လူပေါင်း1500ထက်မနည်းတည်ဆုံခဲ့ရပြီးမတရားဖမ်းဆီးထိန်းသိမ်းခံထားရသူ11000ကျော်ရှိတာမှာ8000ကျော်ကဆက်ပြီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြောပါရယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့ဒီလိုလူ့ခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူ့ခွင့်ရေးရုံးကနေ့စဉ်မှတ်တမ်းတင်ထားတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံတွင်လူခွင့်ရေးချင်းတွေပိုဆိုးရွားလာနေပေမဲ့ဒါတွေရပ်တန့်အောင်မြန်မာပြည်သူတွေအတွက်လူသားစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်အောင်ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့ရှေ့တော်ရှာနိုင်ငံများဖွဲ့အာဆီယံတို့ကထိတိယရောက်နဲ့အလေးထားကင်ကြော်တာမတွေ့ရဘူးလို့ဘာမီနီဘက်ချလက်ကဥပမာပါတယ်လူခွင့်ရေးချင်းတွေကိုကြည့်ပြီးပြပကုမ္ပဏီတချို့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေတည်ယုံသိမ်းတာကိုကြိုဆိုကြောင်းနဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်မြန်မာစစ်တပ်ဝင်ငွေမရအောင်ထိရောက်တဲ့ဖိအားပေးမှုဖြစ်စေတယ်လို့လည်းပြောပါတယ်